မဲလိန်နာဘသူလဲပိသက်ကြီးဆိုတဲ့မေးတံကရွာဦးကျောင်းတိုက်ကနေပေါ်ထွက်လို့လာပါတယ်မဲကိစ္စပြောနေကြတာကရွာဦးကျောင်းမှာနိုင်ငံရေးနဲ့ပတ်သက်ပြီးတော့စီဝေမြန်ရှိသလားဆိုတော့မဟုတ်ပါဘူးမဲလိန်နဲ့ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသူတို့ရဲ့အကြောင်းပြချက်ကိုဘသူမှလက်မခံတလို့ဘသူမှလည်းမယုံကြပါဘူးအဲ့ဒါနဲ့မဲလိန်မှုကိုတက်တဲ့နဲ့ပြမဟဲဆိုပြီးတော့မဲလိန်ရှာဖွေရေးကော်မတီတွေဖွဲ့စရင်အင်းတွေလှန်လို့စစ်စစ်ပြန်တော့လေဟိုလိုလိုဒီလိုလိုသာရှိတာပါတက်တဲ့နဲ့တကွာမရှာနိုင်ပါဘူးဒီတော့တွေ့ရလေးတွေရှင်းပြမယ်ဆိုပြန်တော့လေဘသူကမှဂရုမစိုက်တော့ပြန်ပါဘူးသူတို့ရဲ့လက်အောက်ခံရုပ်မြင်သံကြားတွေရေဒီယိုတွေ TV တွေကနေပြောပြန်တော့လေအဲ့ဒီရေဒီယိုတွေ TV တွေကိုဘသူကမှမီတာကအကုန်ခံပြီးတော့ကြည့်မနေပြန်ပါဘူးဒီတော့မဲလိန်နာကိုလူတွေယုံအောင်မဲလိန်လို့အာနာသိမ့်ရတယ်ဆိုတာကိုလူတွေနားဝင်လောက်အောင်ဘယ်လိုလုပ်ရမလဲဆိုတာဝိုင်းဝန်းပြီးအဖြေရှာကြပါတော့တယ်အချို့ကမဲလိန်ကြောင့်စာရွက်တွေကိုလေရင်နဲ့ကျဲချပါလားလို့အကြံပေးကြသလိုရက်ကွက်ကြေးရွာတွေမှာလော်နဲ့လိုက်ပြီးအော်ပါလားလို့လည်းအကြံပေးကြပါတော့တယ်လေရင်နဲ့ကျဲတာကဘုံကျဲတာပဲကောင်းပြီးတော့စာကျဲတာမထိရောက်ဘူးဆိုပြီးတော့တင်ပြတဲ့သူရှိသလိုလော်နဲ့လိုက်အော်တာလည်းဘုံပြစ်ခံရမှာဆိုလို့အော်ပြေးပြေးရတာဆိုတော့နားထောင်ခြင်းတဲ့သူရှိရင်တော့ကားနောက်ကနေပြီးတော့ပြေးလိုက်ပြီးနားထောင်မှာအဆအဆုံးကြားရမှာဆိုတော့အစင်မပြေလောက်ဘူးဆိုပြီးတော့ရိုက်ကြီးအုတ်ချုပ်ရေးမှုတွေကတင်ပြပါတော့တယ်အဲ့ဒီမှာအမျိုးဘာသာသာသနာကိုဥထိပ်ပန်ဆင်တဲ့စစ်ကောင်စီအနေနဲ့မဲလိန်ကျောင်းကိုစာအုပ်ရေးပြီးတော့တနိုင်ငံလုံးကဖုံးတော်ကြီးတွေကိုကတ်ဖို့အကြံပေါ်လာပါတော့တယ်အဲ့ဒီကနေဒီစာဖတ်ရင်သင်မဲသိမဲသူများသိအောင်မျှဝေပါဆိုပြီးတော့ဖုံးတော်ကြီးတွေရဲ့တရားပွဲတွေမှာအပိုင်းနှစ်ပိုင်းနဲ့တရားဟောဖို့ညွှန်ကြားပါတော့တယ်ဒီလိုနဲ့တရားပွဲတွေမှာပထမပိုင်းနိဗ္ဗာန်ရောက်ကြောင်းတရားဟောပြီးရင်ဒုတိယပိုင်းအနေနဲ့မဲလိန်ကျောင်းတရားမဟောမနေရဟောဖို့ဖြစ်လာပါတော့တယ်အခုရွာဦးကျောင်းတိုက်ဆရာတော်ရဲ့ဒုတိယပိုင်းမဲလိန်တရားတော်ကိုဟောကြားနေတာဖြစ်ပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲကြီးကတရားသလားမတရားဘူးလားပေးသက်ကြီးတို့ဆိုပြီးတော့ဆရာတော်ကပြောတဲ့အခါမှာအောက်ကပေးသက်ကတရားပါတယ်ဗျာဆိုပြီးတော့ပြန်ဖြေတာပေါ့ဗျာတရားတယ်ဆိုရင်ဘုန်းကြီးကို905နဲ့ဆွဲလိမ့်မယ်ဘုန်းကြီးကိုထောင်ကြမှာမြင်ကျင်ကြလားပေးသက်ကြီးဆိုတော့မမြင်ကျင်ပါဘူးဗျာတဲ့ထောင်ကြတာမမြင်ကျင်ရင်ပြီးခဲ့တဲ့2020ရွေးကောက်ပွဲကတရားလားမတရားဘူးလားပေးသက်ကြီးမတရားပါဘူးဗျာလူဆိုတာတရားတာကိုသဘောကျလားမတရားတာကိုသဘောကျလားပေးသက်တို့တရားတာပဲသဘောကျပါတယ်ဗျာပြီးခဲ့တဲ့2020ရွေးကောက်ပွဲကမတရားတာကြောင့်စစ်တပ်ကမတရားအာဏာသိမ်းလိုက်ရတယ်905နဲ့ညှိနေပါမယ်ဗျာမဲလိန်မဲခိုးရင်ဘာလုပ်ရမလဲပေးသက်ကြီးတို့အာဏာသိမ်းရပါတယ်ဗျာအာဏာကသိမ်းခြင်းတို့သိမ်းရသလားပေးသက်ကြီးတမရမဖြစ်လို့ပါဗျာဘုန်းကြီးတို့ကျောင်းနိုင်လေးကိုချိတ်ပိတ်တာမြင်ခြင်းသလားပေးသက်ကြီးမမြင်ခြင်းပါဘူးဗျာမမြင်ခြင်းအမှန်နဲ့မပြောပါနဲ့လိန်ပြောခိုင်းတာလားဗျာလိန်နဲ့ဆိုတာကကောင်းလားမကောင်းဘူးလားပေးသက်ကြီးမကောင်းပါဘူးဖျားလိန်နဲ့အထဲမှာမဲလိန်နာအဆိုးဆုံးပဲလို့စာအုပ်ထဲမှာရေးထားတယ်မဲလိန်နဲ့အကြောင်းကိုထပ်လိန်နာကတော့အပယ်ငယ်ကြလားမကြဘူးလားပေးသက်ကြီး905ပါဖျားပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ NLD ကမဲလိန်နဲ့အတွက်ကြန့်ခိုင်ရေးရှုံးသွားခဲ့ရတယ်မဲမလိန်ဘူးဆိုရင်ကြန့်ခိုင်ရေးကဘာဖြစ်မလို့ပေးသက်ကြီးမဲမရပါဘူးဖျားအမျိုးဘာသာတာသနာအတွက်အာဏာသိမ်းရတယ်ဘာသာသာသနာကတော့သိတဲ့အတိုင်းမဲစင်းစာအုပ်ကြီးဖတ်ပြရတဲ့အပြင်မဲလိန်တရားတော်တွေပါဟောကြားနေရပြီအမျိုးကတော့ဘာတဲ့တုံးပြည်သက်တို့သူတို့အမျိုးပါဗျာသူတို့အမျိုးတွေကတော့ပါမစ်တွေရလုတ်ပိုင်ခွင့်တွေအစဉ်ပြေနဲ့ချမ်းသာကုန်ကြပြီ905ပါဗျာ905ပါဒီလိုနဲ့ဒုတိယပိုင်းမဲလိန်တရားတော်ဟောကြားရင်းနဲ့ဆရာတော်လည်း905နဲ့နီးလာတာကြောင့်ဘာကြောင့်အာနာသိမ့်ရတလဲဆိုတာကိုတုံးကမေးမြန်းရင်းဒုတိယပိုင်းတရားတော်ကိုအဆုံးသတ်လိုက်ရပါတော့တယ်တရားနာပရိသတ်တွေအသီးသီးပြန်သွားတဲ့နောက်မှာတော့ဆရာတော်ရဲ့တာဝန်ဟာမပြီးသေးပါဘူး။ကျောင်းတိုက်ကလော်ကိုအတန်ချဲ့ရင်မဲစင်းစာအုပ်ကြီးကိုအလှဲ့ကျရွတ်ဖတ်ရပါသေးတယ်။ဒါတွေမကပါဘူး။နောက်ပိုင်းမှာစာချစာတင်ကိုတော်တွေကြက်မှတ်ဖို့အတွက်တင်ရိုးအစ်စ်တွေတိုးလာပါတော့တယ်။အဲ့ဒါကတော့ခုနကမဲလိန်ကျောင်းရေးထားတဲ့စာအုပ်ကြီးပါပဲ။တန်ဃာတော်တွေရဲ့စာမွေးတွေမှာမဲစင်းရင်ဘလောက်กว่าလဲဆိုတာအကျယ်တဝန့်ရှင်းပြပါတို့။မဲလိန်နာအကုတုဘလောက်ဖြစ်စေတလဲအသေးစိတ်ရေးပြပါဆိုတဲ့မေးခွန်းတွေကိုထည့်သွင်းမေးပြန်လာပါတော့တယ်။အဲ့ဒါနဲ့မပြီးသေးပါဘူး။အဲ့ဒီနောက်ပိုင်းမှာတက္ကະတက္ကမတွေအနေနဲ့ပစ္စည်းမဲ့ဒေါသတွေမဖြစ်ဖို့သူတပားအဖိုးတန်ပတ်စံအိတ်အကောင်းစားတွေအဖိုးတန်လက်စွပ်ကြီးတွေနိုင်ကြီးတွေဝတ်နိုင်ကင်နိုင်စားနိုင်တာတွေပိုင်ဆိုင်နိုင်တာတွေဟာရှေးကုတုကြောင့်ဖြစ်ကြောင်းမနာလိုစိတ်ကင်းစင်ဖို့တရားတော်တွေဟောကြားဖို့ညွှန်ကြားလာပါတော့တယ်။အဲ့ဒါနဲ့ပြီးပြီလားဆိုတော့မပြီးသေးပါဘူးဗျာ။စစ်ခေါင်းဆောင်ကြီးရဲ့မိန်ကုန်းတွေကိုကျောင်းတိုက်တွေမှာအတန်မဆဲဖတ်ကြားပေးဖို့တထောင်ဖို့အပုတ်90မိန်ကုန်းစာအုပ်တွေပေးပို့လာပါတော့တယ်။အဲ့ဒီနောက်ပိုင်းမှာတော့ဆရာတော်တွေကိုသူတို့ရဲ့ကျောင်းတိုက်တွေမှာနိဗ္ဗာန်ရောက်ကြောင်း ောင်းတရားတော်တွေဟောကြားနေတာကိုတွေ့ရတော့မှမဟုတ်ပါဘူး။ဒကာဒကာမတွေဟာကိုယ့်ရဲ့ဆရာတော်တွေကိုဖူးမြော်ခြင်းရင်ဆရာတော်တွေသတင်းသုံးတဲ့တင်နန်းကျောင်းကိုတွားရပါလိမ့်မယ်။အဲ့ဒီတင်နန်းကျောင်းကတော့လာမယ့်ရွေးကောက်ပွဲအတွက်မတက်မနေရမဲယုံမှုတင်နန်းကျောင်းပါပဲဗျာ။